မနက်ဖြန်တနင်္ဂနွေနေ့ဟာအမျိုးသမီးများတန်းတူညီမျှရေးနေ့ဖြစ်ပါတယ်။ American ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီအချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တည်တည်ကြွကြွမဲပေးကြလိမ့်ရှိပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ် 63.8 တန်းကသာမဲပေးခဲ့ပေမဲ့အမျိုးသမီးဥယျာဉ် 83.8 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းအနားအတွင်းက American မျိုးသမီးများစင်တာကပြောပါတယ်ဒါပေမဲ့လည်းအမျိုးသမီးတွေဟာအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရသေးပါအမျိုးသမီးတွေအနေနဲ့နိုင်ငံရေးခန်းကဏ္ဍမှာတည်တည်ကြွကြွပါဝင်မဲပေးလာခဲ့ကြတာဆယ်စုနှစ်တွေချီကြာပြီးဖြစ်ပေမဲ့လည်းအစိုးရဌာနတွေနှီးပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်အပါအဝင်နေရာတော်တော်များများမှာပါဝင်မှုနှုံးထားဟာတော့နည်းနေသေးပဲလို့ဆိုပါတယ်နိုင်ငံတကာလွှတ်တော်ပါလီမန်တွေကိုစောင့်ကြည့်တဲ့ IPU အဖွဲ့ရဲ့စီးရင်ကိန်းခန်းတွေအရလွှတ်တော်အတွင်အမျိုးသမီးပါဝင်မှုနှုန်းဟာအမျိုးသား၄ဦးမှအမျိုးသမီး၁ယောက်နှုန်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။ American ပြည်ထောင်စုမှာဆိုရင်ပြည်내ဆိုင်ရာလွှတ်တော်မှာအမျိုးသမီးတွေဟာ25.4%နှုန်းသာပါဝင်ပြီး American Congress မှာတော့20%နှုန်းသာပါဝင်တယ်လို့ Democratic အမျိုးသမီးများအဖွဲ့ Emily's List မှာဖော်ပြထားပါတယ်။အမျိုးသမီးတွေအခုလိုနိုင်ငံရေးဥဆောင်မှုအခမ်းအနားမှာပါဝင်လာရတဲ့ပတ်သက်ပြီးဖြူးသူတေသနဌာနကသဘောထားအောက်ယူရမှာတော့အမေရိကန်အများစုကနှစ်သက်သဘောကျကြပါတယ်။စန္ဒသဘောထားပြည်သူတွေရဲ့39%နှုန်းကကွန်ဂရက်စ်မှာဘယ်နိုင်ငံရေးပါတီကအမျိုးသမီးတွေပါဝင်လာတာပဲဖြစ်ဖြစ်စိတ်နှစ်သက်ကြောင်းသဘောထားပြီးပါတယ်။